ဆရာနာသိမှုကိုကန့်ကွက်ဆန့်ကျင်ကြတဲ့ရန်ကုန်မြို့ကဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွဲမှုနဲ့ပတ်သက်ပြီးသတင်းရယူနေရင်းအေဘီသတင်းဌာနကဓာတ်ပုံသတင်းထားဦးသိန်းစောအပါအဝင်6ဦးဖမ်းဆီးခံခဲ့ရတာပါဒီသတင်းထောက်6ဦးကိုပြီးခဲ့တဲ့ရက်ပိုင်းတုန်းကပုံမှန်905ကကြီးဆိုတဲ့ဒီတက်မတော်ပြိုကွဲအောင်လှုံ့ဆော်မှုလှုံ့ဆော်မှုပုံမှန်နဲ့တရားစွဲဆိုထားတာဖြစ်ပါတယ်ဒီနေ့မတ်လ24ရက်နေ့မှာတော့တရားလူကအမှုရုပ်သိမ်းခဲ့တဲ့အတွက်ပြန်လည်လွတ်မြောက်လာပြီဖြစ်တယ်လို့ဦးသိန်းစောရဲ့အမှုမှာလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွတ်တော်ရှင်းနေဒေါ်တင်စာဦးက VOE ကိုပြောပါတယ်
။သူကဘွေးလုံးကျော်ပြီးခဲ့လို့သွားတာပါရှင့်။တရားလူကိုယ်တိုင်ရုပ်သိမ်းလိုက်တဲ့အတွက်ကြောင့်လို့ဥပဒေကလည်းကန့်ကွက်ရမရှိဘူး။တော်တော်ကလည်းကန့်ကွက်ရမရှိတဲ့အတွက်ကြောင့်လို့တရားစုကြည်ကရာဇဝတ်ကျင်းလုံးလေးခုလေးရချွေးချက်မရှိအပြစ်တရုပ်သိမ်းလိုက်တာပါရှင့်။
ပြန်လွတ်လာတဲ့ AP ဓာတ်ပုံသတင်းကြောင့်ဦးသိန်းစောကလည်းတခြားသတင်းဌာနကသတင်းတောက်တွေပါပြန်လွတ်ပေးဖို့ဒီကနေ့ပြန်လွတ်လာတဲ့အချိန်မှာတောင်းဆိုသွားပါတယ်။
ဒီနေ့တင်ပါတယ်အခုလည်းမလွတ်မြောက်တဲ့လွတ်မြောက်မှုတဲ့အားလုံးဝိုင်းပြီးကြိုးစားပေးတဲ့အတွက်လည်းကျေးဇူးတင်ရတဲ့လူတွေအကုန်လုံးကျေးဇူးများတင်ပါတယ်ပြောတင်ပါတယ်တင်မကောင်းတာတော့ကျွန်တော်လုပ်ဖို့ကံပဲဒီလိုပေါ့နော်ဒါတော့ရှင်းနေသေးတယ်ပေါ့အဲ့အတွက်လည်းအမြန်ဆုံးလွတ်မြောက်ပါစေလို့ဆုတောင်းပေးပါတယ
်ကမာရွတ်မျိုးမရဲစခန်းကဒုရဲမှုမျိုးဦးကတရလူလုတ်ပြီးဦးသိန်းစောအပါအဝင် 7 day သတင်းဌာနကသတင်းတာဦးအောင်ရဲကိုစည်းကွက်သတင်းဌာနကသတင်းတာဦးဟိန်ပြည့်စောအလွတ်တန်းသတင်းတာဦးပညာဦးMPA သတင်းဌာနကဦးရဲမျိုးခန့်တို့ကိုရုံးထုတ်ခဲ့တာမှာဦးသိန်းစောတယောက်ပဲအမှုပိတ်သိမ်းပြီးပြန်လွတ်ပေးလိုက်တာဖြစ်ပါတယ်။ကျန်တဲ့သတင်းတောက်တွေကိုတော့မူလအတိုင်းအမှုဆွဲထားပြီးမနက်ဖြန်မှာမြမနောင်းသတင်းတောက်မက်ကေဆွန်နှွေးကိုထောင်နှွေးယာယီတရားရုံးမှာပဲရုံးထုတ်စစ်ဆေးဖို့ရှိတယ်လို့70သတင်းဌာနနဲ့မြမနောင်းသတင်းဌာနတွေကသတင်းတောက်တွေရဲ့ရှေ့နေဒေါ်နီလာခိုင်က VOE ကိုပြောပါတယ်
။ဟိုကအခုဒီသတင်းတောက်ကဘာကဒီတည်ရလူပေါ့နော်တည်ရလူကအကုန်လုံးကမာယုကပြောရဲဆိုအကုန်လုံးဒီစကမ်းကတည်ရလူပဲတည်ရလူကနေပြီးတော့မှရုပ်ကြင်လာရုပ်ကြင်နဲ့ဟာကြတာလေကအပေါ်ကညတတဲ့အရာဒီရုပ်ကြင်လာပဲဖြစ်နေတယ်အဲ့တော့ဒီကြီးကြီးရုပ်ကြင်လာမဟုတ်ဘူးတတဲ့ကဒီကိုင်းကြီးနဲ့လာလို့ကအိရှိနေတော့မသိဘူးဒီကရှောက်တာကိုဆိုတော့ဒါကကမန်ဖြစ်ဖြစ်မဟုတ်ဘူးကသူကအင်ဂျင်နီယာကနေတာနဲ့တတ်တဲ့တတိယနောက်ဖြစ်တဲ့အတွက်နော်အပေါ်ကနေပြီးတော့သူတို့ရဲ့ညှိတာကြတော့နော်တည်ရလူဖြစ်တဲ့ရဲကနေပြီးတော့မှရုပ်သိမ်းတာပါရှင်ပုံမှန်ပုံမှန်အတိုင်းတော့မဟုတ်ဘူးရှင်နော်ဒီရင်သတင်းတောက်ကြည့်တော့ရုပ်သိမ်းတို့မလျှောက်ဘူးလေတည်ရလူကိုယ်ကရုပ်သိမ်းကိုလျှောက်တဲ့ခါမှာဟောဖြစ်မှာဆိုတော့အဲ့ဒီပုံမှန်တော်တော်ဒီချတဲ့အမိပုံမှန်ကြည့်ပြီးတော့ဆက်လက်ပြီးတော့လုံဆောင်သွားမှာရောရှိပါတယ်အမကံရဘူးလေတော်တော်ဆက်ပြီးတော့လုံဆောင်ပြီးမယ်နောက်ပြီးတော့ဒီအပင်ကြီးဒီတကယ်တော့ဒီလေဒါတည်းလောက်ယူသိမ်းရတယ်ဘောနော်ဒီဖြစ်စဉ်မျိုးကျမတို့ကတာတကထားပြီးတော့ဒီ channel တည်းတော့ဒီလူမျိုးကိုကျမဆက်ပြီးရေးကြတာပါ
လက်ရှိအခြေအနေမှာဖန်ဆီးခင်ရတဲ့တည်းတော့တွေအတွက်အာမခံရရှိရေးကိုစူးစမ်းနေတယ်လို့အမှုလိုက်ရှင်တွေကပြောပါတယ် 7 day တည်းဌာနစီးကွက်တည်းဌာန MPA တည်းဌာနတို့ကတည်းတော့တွေနဲ့အလွတ်တန်းတည်းတော့တူတို့ကိုလာမယ့် April 6ရက်နေ့ရုံးချင်းပြန်ချင်းထားတယ်လို့လည်းဒေါ်နီလာခိုင်ကပြောပါတယ်ပုံမှန်905ကကြီးနဲ့အပြစ်ရှိတယ်လို့တရားရုံးကအမိန့်ချရင်တော့အမြင့်ဆုံးထောင်နဲ့၃နှစ်အထိချခံရနိုင်ပါတယ်။ဒီပုံမှန်ဟာအာမခံရနိုင်တဲ့ပုံမှန်မျိုးမဟုတ်ပေမဲ့တရားသူကြီးရဲ့စင်ကြင်တုံတရားနဲ့အာမခံပေးနိုင်တဲ့ပုံမှန်ဖြစ်တယ်လို့ရှင်တွေကပြောပါတယ်။ဒီလူတွေလိုပဲတခြားပြည်နယ်နဲ့တိုင်းတွေဖြစ်ကြတဲ့နေပြည်တော်ပသိမ်ဘိတ်ပြည်နယ်ပဲခူးမြို့တို့မှာလည်းဖမ်းဆီးခံထားရတဲ့သူတွေရှိတယ်လို့အလွတ်တန်းဓာတ်ပုံသတင်းတောက်အပါအဝင်တခြားသတင်းတောက်တချို့နောက်အက်ဒီတာချုပ်နဲ့သတင်းတိုင်းတွဲဖက်တည်ထောင်သူတချို့လည်းဖမ်းဆီးထိန်းသိမ်းခံထားပါတယ်။လက်ရှိမှာအချင်းချခံနေရတဲ့ဖမ်းဆီးခံသတင်းတောက်ပေါင်းတရာစင်ကျော်ရှိနေပါတယ်။ဒီထဲကတချို့သတင်းသမားတွေဘယ်နေရာမှာချုံနှောင်ထားတယ်ဆိုတာကိုမသိရတယ်လို့ဘယ်ပုံမှန်နဲ့အမှုဖွင့်ထားတယ်ဆိုတာလည်းရှင်းရှင်းလင်းလင်းမသိရပါဘူး။ပြီးခဲ့တဲ့ရက်ပိုင်းတုန်းကတောင်ကြီးမြို့မှာနိုင်ငံခြားအလွတ်သတင်းတောက်ပိုလန်နိုင်ငံသားဟာသတင်းရယူနေတဲ့အချိန်မှာဖမ်းဆီးခံခဲ့ရပါတယ်။အလွတ်တန်းသတင်းတောက်ဦးစိုးရစာထွန်းအပါအဝင်တခြားအလွတ်တန်းသတင်းတောက်တချို့လည်းဖမ်းဆီးထိန်းသိမ်းခံထားရဆဲဖြစ်ပါတယ်။ဖေဖော်ဝါရီလတရက်နေ့မှာတက်မတော်ကအာဏာရယူခဲ့ပြီးတဲ့နောက်အခုအချိန်အထိသတင်းမီဒီယာအသီးသီးကသတင်းတောက်40နဲ့အထက်သတင်းရယူနေရင်းနဲ့ဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးတော့လက်ရှိမှာတော့10ဦးထက်မနည်းဟာပုံမှန်905ကြိမ်နဲ့တရားစွဲဆိုခံထားပါရရှင်